သမရာယုံပြည်တော်စုဝင်ကြီးဦးစိုးသိန်းဟာရှစ်နေကိုရက်ကဦးဆောင်သူတွေနဲ့တွေ့ဆုံခဲ့ပြီးတော့ရှေဟောင်းအဆောက်အုံတွေဖြစ်တဲ့ရန်ကုန်တိုင်းဒေသကြီးတရားလွှတ်တော်နဲ့ရန်ကုန်တိုင်းတရားရုံးတွေကိုပြတိုက်တဲ့ဟိုတယ်လုံးမဲ့စီမံကိန်းကိစ္စကိုပါပြောဆိုဆွေးနွေးခဲ့ကြပါတယ်။ရှစ်နေတွေဘက်ကဒီစီမံကိန်းကိုရက်ဆိုင်ဖို့လိုလားတာကြောင့်အများသဘောမတူရင်မလုပ်တော့ဘူးလို့ပြည်တော်စုဝင်ကြီးဦးစိုးသိန်းကတုံ့ပြန်ခဲ့ပါတယ်။ဒီလိုရှေဟောင်းအဆောက်အုံတွေထိမ့်သိမ်းရေးအတွက်လည်းပညာရှင်တွေနဲ့တိုင်ပင်မှုတွေရှိနေတယ်လို့ဒီကနေ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာလှုပ်ခဲ့တဲ့အဲ့ဒီဆွေးနွေးပွဲမှာပြောပါတယ်။ဒီအကြောင်းကိုတွားရောက်သတင်းယူခဲ့တဲ့ VOA သတင်းတော်ကိုအောင်ရဲမောင်မောင်ကဆက်ပြီးပြောပြပေးပါရှင်
။ကောင်းပါပြီခင်ဗျာ။နိုင်ငံတော်သမ္မတရုံးဝန်ကြီးဦးစိုးသိန်းနဲ့ရှင်းနေမြောက်ကွန်ရက်ကဦးဆောင်သူပိုင်းအချို့ကဒီကနေ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်အတွင်းမှာတွေ့ဆုံခဲ့ကြတာပါ။နိုင်ငံတော်သမ္မတရုံးဝန်ကြီးဦးစိုးသိန်းကရှင်းနေတွေနဲ့ပြည်သူတွေသဘောမတူဘူးဆိုရင်တရားရုံးတွေကိုပြတိုက်တဲ့ဟိုတယ်တွေပြုလုပ်ဆောင်ရတာမှမဟုတ်ဘူးလို့သူကပြောဆိုလိုက်ပါတယ
်။သို့တော်လည်းပဲတမန်ကြီးအောင်ပါလိုက်ပါ။အကဲရဲ့ဒီလိုလုပ်တာမှမနဲ့တဲ့ကျွန်တော်ကလည်းကိုယ်ပဲရှိတာ။ဟုတ်သိမ့်တယ်။ဟုတ်လားရှင်းနေကိုရင်းကတော့တော့အချားအပွဲစီရတော့သိမ့်သိမ့်ပေးမယ်ကျွန်တော်ဖန်ရှာမယ်။ဆိုရင်ဟုတ်ကဲ့ပါ။ကျွန်တော်ကလည်းကိုယ်ကျွန်တော်ကလည်းတိတ်တော့များလုပ်နေတော့လုပ်ခဲ့ရှိတယ်၊ကွက်ရှိတယ်။ဒါတတိပါ။ဘသူလုပ်မှဆိုကျွန်တော်ဒီလိုမလုပ်ကမ်းပါဘူး။အဲ့ဒီမှာရှိတဲ့ရှင်းနေကျို့ရန်ကုန်တိုင်းရှင်းနေကျို့ရဲ့ရန်ကုန်တိုင်းမြို့တော်ဝင်ကျွန်တော်တို့ရဲ့ကြက်မာပြီးတော့ဘာလုပ်ပါဘာလုပ်ပါပြောမှာ
သမရယဝင်ဦးစိုးသိန်းကပြည်တွင်းမှာရှိတဲ့ရှင်းအောင်အဆောက်အုံတွေပါဝင်ကိုလိုနီခေတ်ကရှိခဲ့တဲ့အဆောက်အုံတွေကိုပါရှင်းမှုမပြတ်ထိန်းသိမ်းဖို့ UNESCO အပါဝင်သမိုင်းပညာရှင်အဖွဲ့တွေနဲ့လည်းတိုင်ပင်ဆောင်ရွက်သွားမယ်လို့သူကပြောခဲ့ပါသေးတယ်။ Public ကပိုင်းဘေးစင်ကပါဝင်သွားခဲ့တဲ့နိုင်ငံကုံဆောင်အထင်ကြီးဟိုက်ကုတ်လို့လူသိများကြတဲ့တရားလွတ်တော်ချုပ်ရုံးနဲ့ရန်ကုန်နဲ့ဒေသကြီးတရားရုံးလို့ခေါ်တဲ့စူပေါင်းရုံးတွေကိုမူလတိုင်းရှင်းမှုမပြတ်ထိန်းသိမ်းပေးဖို့အာဏာပိုင်တွေကိုတောင်းဆိုတဲ့အပေါ်မှာတစုံတရာလက်ရောပေးတာတွေမရှိတာကြောင့်မြန်မာနိုင်ငံရှင်းနေများကွန်ရက်ကရှင်းနေအင်အားတရားကြောင်နဲ့အော်တိုဘားလ18ရက်နေ့မှာဆန္ဒထုတ်ပေါ်ခဲ့ကြပါတယ်။ဒီကနေ့စနေဘွဲမှာအဲ့ဒီနေ့ကဆန္ဒပြခဲ့တဲ့ရှင်းနေကွန်ရက်ကရှင်းနေအချို့ပါဝင်ခဲ့ကြပြီးတရားရုံးတွေအပေါ်မှာဝန်ကြီးချုပ်မြင့်ချက်ဟာအလွန်မဲ့တင့်တော်တယ်လို့တရားလွှတ်တော်ရှင်းနေတူဦးဖြစ်တဲ့ဦးကိုနီကပြောပါတယ်
။တရားရုံးအဆောက်အုံတွေကိုလုပ်ငန်းရှင်တွေကိုပေးတဲ့ကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ဒီရှင်းနေကွန်ရက်ကနေပြီးတော့တမန်ကြီးရှိလဲစာပို့ပေးပါပြီ။အဲသို့တော်လည်းပဲအခုမှဒီနေ့မှဒါဒီစာဟာရောက်ချင်မှရောက်မယ်ဆိုတဲ့ဟာတော့ကျွန်တော်တို့သိရတယ်ပေါ့လေ။သို့တော်လည်းပဲဘာပဲဖြစ်ဖြစ်ဒီကနေ့ကျွန်တော်တို့ဆန္ဒပြလိုက်တဲ့ဒီ18နေ့ကဆန္ဒပြပွဲဟာဘာပဲဖြစ်ဖြစ်လူကြီးတွေသတိထားမိသွားတယ်ဆိုတဲ့အချက်ကလေးကျွန်တော်တို့ရလိုက်တယ်။နောက်ပို့ပြီးတော့ဝက်တာစရာကောင်းတာကလူကြီးတွေကသတိထားမိုံနဲ့မကဘူး။ကျွန်တော်တို့ကိုခေါ်ပြီးတော့ဆွေးနွေးတဲ့အပြင်တော်တော်လေးကိုလေးလေးစားစားဟိုတမိုးထားပြီးတော့ဆွေးနွေးတဲ့အတွက်လည်းကျွန်တော်တို့တော်တော်လေးဝင်သာပါတယ်။နောက်ပြီးတော့ကျွန်တော်မျှော်လင့်ပါတယ်အခုကျွန်တော်တို့ရဲ့ဒီတင်ပြချက်တွေကိုဒီဝင်းကြီးဦးစိုးသိန်းကနေတော့သမ္မတကြီးရှိဖို့တက်ဆောင်သွားပေးမယ်။ပြီးတော့သမ္မတကြီးလည်းပဲကျွန်တော်တို့စဉ်းစားမယ်လို့ထင်တယ်။ဘာကြောင့်လဲဆိုတော့တေချာတာကအခုကျွန်တော်ပြောသမျှဒီကျွန်တော်တို့ကိုရေးကိုတာအကျိုးလုံးဝမပါဘဲနဲ့ဒါအမျိုးသားအကျိုးစီးပွားနိုင်ငံအကျိုးနိုင်ငံကုန်သိက္ခာနဲ့ပတ်သက်တဲ့အကြောင်းအရာတွေဖြစ်တဲ့အတွက်ကျွန်တော်တို့ဒီတရားရုံးကိစ္စတွေဟာအဆင်ပြေသွားလိမ့်မယ်သမ္မတကြီးကတော့အကောင်းဆုံးဖြစ်အောင်တခုခုစီစဉ်ပေးမယ်လို့ကျွန်တော်ယုံကြည်ပါတယ
်အရှိတော်အရှာဒေတာအတွင်းမှာနောက်ဆုံးရှီဟောင်းအဆောက်အုံအများဆုံးကျန်ရှိနေတဲ့မြို့တော်ရန်ကုန်ကအဆောက်အုံတွေကိုထိန်းသိမ်းဖို့နိုင်ငံတော်သမ္မတကြီးနဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့လည်းသမိုင်းပညာရှင်ဒေါက်တာသန်းမြင့်ဦးက VOA ကိုပြောပါသေးတယ
်ဒါကတော့ဒီနှမျိုးကြည့်လို့ရတယ်ကျွန်တော်မျိုးကတော့ဟုတ်ပါတယ်ဒါကတော့မထိန်းသိမ်းရတေချာမထိန်းသိမ်းရကြာပြီအဲ့ဒီကအတမ်းမဲ့တမျိုးကြည့်မယ်ဆိုရင်တော့ဒီရန်ကုန်မြို့တမျိုးပဲဒီအေရှားမှာကျန်တော့တယ်ဒီလိုမျိုးမျိုးဘာလို့လဲဆိုတော့ကျွန်တော်တို့ကလည်း290လုံးလုံးတိတ်ချာဒီတခြားနိုင်ငံတွေလို development မရှိတဲ့အတွက်ကျွန်တော်တို့ကဒီဆော်ဦးတွေအဟောင်းတွေအများကြီးရှိသေးတယ်ဆိုတော့ဒါကတမိုးကလည်းအများကြီးရှိဒီချိန်မှာဘာလို့လဲဆိုတော့အာရှမှာဒီလိုမျိုးမျိုးမရှိတော့ဘူးအဲ့တော့ကျွန်တော်တို့တိတ်ချာစဉ်းစားမှာဒီအဲ့ဒီရှိတဲ့ legacy နဲ့ပေါ့နော်ဒီရှိတဲ့ heritage နဲ့ဘယ်လိုသုံးမလဲနော်ပြည်သူလူထုအတွက်ဘယ်လိုသုံးနိုင်မလဲ plan တစ်ခုရှိရမယ်funding တွေချရှာရမယ်အကောင်လုံးစနစ်ကြနဲ့လောက်ရမယ်လို့ကျွန်တော်ထင်တယ်ကျွန်တော်တို့ကဆိုးရနေတော့ဟိုဆွေးနေတာဟို6လ9လလောက်ရှိပါပြီဟိုညူဆိုးသိန်းနဲ့ဟိုတခြားဝန်ကြီးတွေတွေ့တာ3လကလောက်ရှိပါပြီဒီကိစ္စနဲ့ကျွန်တော်တို့ကနောက်တစ်လအတွင်းကျွန်တော်တို့ရဲ့ basic plan ပေါ့ကျွန်တော်တို့ basic idea တွေ recommendation တွေကိုဝန်ကြီးတွေနဲ့ဖြစ်နိုင်သမ္မတကြီးကိုယ်တိုင်ကိုဒါဟိုတင်ပြဖို့ဟိုအစီအစဉ်ရှိပါတယ
်ရန်ကုန်ဒေသကြီးအတွင်းဒီကနေ့အော်တိုဘာ28ရက်နေ့မှာပြုလုပ်ခဲ့တဲ့တွေ့ဆုံပွဲမှာသမ္မတရုံးဝန်ကြီးဦးစိုးသိန်းရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးမြင့်စွေရန်ကုန်မြို့တော်ဝန်တို့တက်ရောက်ခဲ့ပြီးရှင်းနေကွန်ရက်ကရှင်းနေရေနဲ့ညှိနှိုင်းဆောင်ရွက်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ